လွန်ခဲ့တဲ့နှစ်နှစ်အတွင်းတရုတ်နဲ့ထိုင်းကိုတစ်ခိုးထုတ်မှု600ကျော်ဖမ်းဆီးနိုင်ပြီးကျပ်ငွေတန်း3000တန်လို့ရှိကြောင်းတရားမဝင်ကုန်သွယ်မှုတားဆီးထိန်းသိမ်းရေးဗဟိုကော်မတီကမကြာမီကကြေညာပါတယ်။ဒါပေမဲ့ယူနန်ကိုတစ်ခိုးထုတ်တဲ့ပမာဏဟာကူဘာမီတာ9000နီးပါးရှိနေပြီလို့လွန်ခဲ့တဲ့လကထုတ်ပြန်တဲ့လန်ဒန်အခြေစိုက် EIA Environmental Investigation Agency ရဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဒီတော့အတွင်းတစ်ခိုးထုတ်မှုမှာဒေသခံအစိုးရပါဝင်ကြောင်းဒေါ်စုကမိုးမောက်မှာပြောလို့ကချင်ပြည်နယ်အစိုးရကအောက်တိုဘာ10ရက်နေ့ကကြေညာချက်ထုတ်ပြီးကန့်ကွက်ထားပါတယ်။တော်ပြုံးမှဆိုရင်လို့ဗမာအစိုးရကတစ်တင်ပုံမှုကိုလွန်ခဲ့တဲ့နှစ်ဧပြီလမှာပိတ်ပင်ခဲ့ပြီးမဲ့နေဆက်ကတစ်ခိုးထုတ်မှုက30လောက်ပိုများလာပါတယ်။အစိုးရသတ္တဌာနကိုယ်တိုင်ကတတ်မှတ်ချက်တွေပိုပြီးခုတ်လဲနေပါတယ်။ဥပမာကတားအလုတ်တိုက်နယ်မှာကျွန်းပင် 12,000 ခုဖို့မနစ်ကတတ်မှတ်ထားပြီးမဲ့တကယ်ခုတ်လဲတာက 6,000 ဖြစ်ပါတယ်။2001နဲ့2013အကြားမှာတစ်တောဧက၄သန်းကျော်ပြုံးသွားပါတယ်။နှစ်စဉ်တော်ပြုံးတဲ့နှုံးဟာဧက2သိန်းကျော်ရှိရာကဥသိမ့်စိန်အစိုးရလက်ထက်မှာနှစ်ဆတိုးပြီးဧက4သိန်းခွဲဖြစ်လာပါတယ်
။တစ်တော်အလုံးကိုနိုင်ငံပိုင်ပြစ်သတ်မှတ်ပြီးပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့တစ်တော်ရေးဝန်ကြီးဌာနကကြီးကြပ်အုပ်ချုပ်ပါတယ်။ဒီဝန်ကြီးဌာနလက်အောက်မှာတစ်တော်ဦးစီးဌာနနဲ့မြမတစ်လုပ်ငန်းဆိုတဲ့အဖွဲ့အစည်းနှစ်ခုရှိပါတယ်။တစ်တော်ပြန်စားတာကိုသိပ္ပံနည်းကျထိန်းသိမ်းဆောက်ရှောက်ပြီးတစ်တော်စိုက်ခင်းသည့်တည်ထောင်မှုတစ်တော်ဦးစီးဌာနကတာဝန်ယူရပါတယ်။တစ်ထုတ်လုံးမှုအချောတဲ့ထုတ်လုံးမှုတစ်နဲ့တစ်တော်ထွက်ပစ္စည်းရောင်းချမှုကိုမြမတစ်လုပ်ငန်းကသာလုပ်ရပါတယ်တစ်ထုတ်လုံးမှုကိုမြမတစ်လုပ်ငန်းကသာလုပ်ပိုင်권ရှိပါတယ်ဒါပေမဲ့1988နောက်ပိုင်းဈေးကွက်ကျင့်သုံးချိန်ကစပြီးတစ်အချောတဲ့ထုတ်လုံးမှုမှာပြည်တွင်းပြည်ပပုဂ္ဂလိကလုပ်ငန်းရှင်တွေကိုပါပါဝင်ခွင့်ပေးပါတယ်မြမတစ်လုပ်ငန်းကခွင့်ပြုမှပုဂ္ဂလိကတွေလုပ်ကင်ရပါတယ
်မြမတစ်လုပ်ငန်းကသာခုန်လဲထုတ်လုပ်ခွင့်ရှိတယ်ဆိုပေမဲ့အစိုးရနဲ့နီးစပ်တဲ့လုပ်ငန်းရှင်ခရိုနီ100လောက်ကိုကန်ထရိုက်ပေးပြီးတစ်ကုတ်ခိုင်းတာဖြစ်ပါတယ်။တစ်ပင်နဲ့တစ်လုံးကိုမြမတစ်လုပ်ငန်းဌာနကတစိတ်တုံးရိုက်ထားတာမျိုးတစ်လုံးခုတ်လဲတဲ့နေရာကိုသိနိုင်တဲ့သဘောရှိပါတယ်။ဒါပေမဲ့လက်တွေမှာတော့ဘယ်တစ်ဘယ်ကလာတယ်ဆိုတာကိုမပြောနိုင်တော့အောင်ရှုပ်ထွေးကုန်တာမျိုးမွန်ဂိုလုံးမဲ့တစ်ကိုတရားဝင်ထုတ်မဲ့တစ်တွေနဲ့အလွဲတကူရောပြင်နိုင်ပါတယ်။တစ်တော်မှလည်းအဂတိလိုက်စားမှုများပါတယ်။အမှုတန်း900ကျော်ကိုအေးအေးယူကြောင်းလွန်ခဲ့တဲ့နှစ်မေလကတစ်တော်ဌာနကကြေညာပါတယ်။အစိုးရအာဏာစက်ရောက်ဖို့မလွယ်တဲ့ပြည်내ကတစ်တော်တွေကိုတိမ့်ထုတ်စောင့်ရှောက်မှုအတွေ့အခက်အခဲအများကြီးရှိပါတယ်
။မြန်မာပြည်ကခိုးထုတ်တဲ့တစ်တွေဟာယူနန်ပြည်내ထဲရောက်လို့အခွန်ဆောင်လိုက်တာနဲ့တရားဝင်တစ်ဖြစ်သွားတယ်လို့ EIA စစ်ဆေးရေးအဖွဲ့ကဆိုပါတယ်။2005ခုနှစ်မှာကုဗမီတာတစ်တန်းအထိယူနန်ကိုတင်ပို့ကြောင်းသိရပါတယ်။2014ဧပြီလတရနေ့မှာတစ်တင်ပို့မှုကိုမြမအစိုးရကပိတ်ပင်လိုက်ပြီနဲ့တစ်ခိုးထုတ်မှုဟာအချိန်သေးမသွားတဲ့အတွက်ယူနန်သား155ဦးဖမ်းမိသွားတာဖြစ်ပါတယ်။ကချင်ပြည်နယ်မှာတိုက်ပွဲပြန်ဖြစ်တော့တစ်ခိုးထုတ်တဲ့လမ်းကြောင်းပြောင်းသွားပြီနဲ့ခိုးထုတ်တဲ့ပမာဏကတော့ပြောင်းမသွားပါဘူး။ကချင်ပြည်နယ်တွင်မကပဲစကိုင်းနဲ့ရှမ်းပြည်နယ်မြောက်ပိုင်းအထိဝင်ရောက်ခုတ်လှဲကြပါတယ်။စကိုင်းတိုင်းက Rosewood ကတမလန်းသားတန်ချိန်2သိန်းကျော်ကို2013မှာခိုးထုတ်ပြီးယူနန်ကိုတင်သွင်းတယ်လို့ EIA ကဆိုပါတယ်။
တိုင်းနာလက်နဲ့ကင်နဲ့အစိုးရတက်ချုပ်ကင်နဲ့နေမီအသီးသီးကိုဖျက်ပြီးတစ်ကိုတည်ဆောင်ရတာမို့အလုံးနဲ့အစင်ပြေအောင်ဆောင်ရွက်နိုင်တဲ့ဂျားပွဲသားတွေကိုတုံးရပါတယ်တရုတ်တွေခိုးထုတ်တဲ့တစ်အလုံးယူနန်ကိုရောက်အောင်လုပ်နိုင်သူဟာဂျားပွဲသားဖြစ်ပါတယ်စစ်ဘုတ်ကြီးတွေကိုရွှေချောင်းပေးနိုင်ရင်အစိုးရချုပ်ကင်နဲ့နေမီကိုအလွယ်တကူဖျက်ပင်နိုင်ပါတယ်တစ်ပေါင်ကိုလုံကားမှာငွေဆက်ကူအတူတူများလာတာကြောင့်ရွှေချောင်းကိုတုံးတာဖြစ်တယ်လို့ဆိုပါတယ်မနစ်ကဆိုရင်တမလန်းသားနဲ့ဘရောက်သားတဒံဒေါ်လာ1200ကျော်ဈေးရှိပါတယ်။မြမပြည်ကခိုးထုတ်တဲ့တစ်ကိုယူနန်ရောက်ရင်အခွန်ကောက်တာမို့အခွန်စင်းကိုကြည့်လိုက်ရင်ခိုးထုတ်တဲ့တစ်ပမာဏကိုသိနိုင်ပါတယ်။တစ်ခိုးထုတ်ရမှာယူနန်နယ်သားအလုပ်လက်မဲ့တွေကိုသုံးပါတယ်။2014မှာတစ်ခိုးထုတ်တဲ့တရုတ်ပြည်သားအနည်းဆုံး1600လောက်ရှိပါတယ်တဲ့။မွန်ဂိုတစ်ကိုလက်ခံတဲ့နေရာမှာတရုတ်ဟာနံပါတ်1ပါ။ပြည်တွင်းမှာဝယ်လိုအားအလွန်ကြီးမားတာမို့ဒီမျိုးစုံနဲ့ဝင်လာတဲ့တစ်ကိုတရုတ်ကလက်ခံနေပါတယ်။တရုတ်အစိုးရကတော့တစ်ခိုးထုတ်ခွင့်ပေးတဲ့တပ်ပြည်မှသာတာဝန်ရှိပြီးတစ်တခိုးလက်ခံသူမှာတာဝန်မရှိတဲ့ပုံစံမျိုးလုပ်နေကြောင်း EIA စစ်ဆေးရေးအဖွဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ။